မေရိကန်ပြည်တော်စုကာကွယ်ဝင်ကြီးသစ်ဖြစ်တဲ့ကာကွယ်ရေးဒုဝန်ကြီးဟောင်လောက်ခဲ့သူအက်ရှ်တွန်ကာတာကိုအမည်အစင်းတင်သွင်းထားတယ်လို့အိမ်ပြည်တော်ရရှိသူကပြောလိုက်ပါတယ်။ယူဘပီရာပညာရှင်တူဖြစ်သူလိုပဲအစင်းမြင့်လက်နက်ပစ္စည်းဆိုင်ရာကျွမ်းကျင်သူအက်ရှ်တွန်ကာတာကိုကာကွယ်ဝင်ကြီးဖြစ်တဲ့အမည်အစင်းတင်သွင်းတာကိုသမ္မတဥပမာကအခုတောက်ကြနေကြေညာဖို့ရှိတယ်လို့အမည်မဖော်လို့တဲ့အိမ်ပြည်တော်ရရှိကပြောပါတယ်။မစ္စတာကာတာဟာဆိုရင်2017ခုနှစ်ကနေပြီး2013ခုနှစ်ထိကာကွယ်ရေးဒုဝန်ကြီးလုပ်ခဲ့ပူးသူလိုပဲအရင်ကတော့ဒီကာကွယ်ရေးဌာနရဲ့ထိပ်ပန်းလက်နက်အဝယ်တော်လည်းဖြစ်ပါတယ်။ဝါရှင်တန်နိုင်ငံရေးမှာတော့သူဟာပါတီနှစ်ရပ်စလုံးရဲ့ထောက်ခံမှုရထားသူပါကာကွယ်ဝင်ကြီးအောင်ချော့ဟေဂန်နေရာကိုမစ္စတာကာတာကိုအစားထိုးအမည်စင်းတင်သွင်းမှုကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးရအောင်မှာဖြစ်ပါတယ်မစ္စတာဟေဂါဟာနှစ်နှစ်ကြာကာကွယ်ဝင်ကြီးတာဝန်ယူခဲ့ပြီးတော့ပြီးခဲ့တဲ့လတုန်းကပဲရုတ်တရက်ယာရုကနေပြီးတော့နှုတ်ထွက်သွားတာပါမစ္စတာဟေဂါကိုယာရုကနှုတ်ထွက်ဖို့အင်ပီရိုကနေပြီးတော့ဖိအားပေးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးမြဲအင်ပီရိုတာဝန်ရှိသူတွေကတော့ဒီကိစ္စကိုတရားဝင်ညင်းပါတယ်ကာကွယ်ဝင်ကြီးသစ်ဖြစ်တဲ့ယာဒါစဉ်းစားခံခဲ့ရတဲ့လက်ရှိအမိမြေလုံခြုံရေးကြီးဂျွန်ဂျော့ဆန်နောက်ထပ်လွတ်တော်မှ Jack Reed ကာကွယ်ဝင်ကြီးဌာနရရှိဟောင်း Mitchell Flor Nguyen အပါအဝင်အတော်များများကဒီရာထူးလက်ခံယူဖို့ကိုယ်တိုင်ညှင်းဆန်ခဲ့ပြီးတဲ့နောက် Aston Carter ဟာကာကွယ်ဝင်ကြီးသစ်ဖြစ်လာနိုင်တယ်ဆိုပြီးတော့တပေးခံခဲ့ရသူဖြစ်ပါတယ်